အမေရိကန်တပ်ဖွဲ့ရဲ့ခြေစိုက်ထားတဲ့ UN နိုင်ငံတွေကလေတပ်ခန်းတစ်ခုကို UN နိုင်ငံကဖိတင်းတက်မစ်ဆိုင်းတုံးဒါပင်နဲ့ချီဖြစ်ကတ်တက်ခဲ့ပါတယ် UN တမူသူ့ကိုအမေရိကန်ကလေကြောင်းကတက်ဆိုင်တုတ်တင်နေပေါ်လက်တုံပြန်မှု UN ကောင်းဆောင်တွေချင်းချောက်ခဲ့ပြီးရပိုင်းတွင်မှာပဲဖြစ်ခတ်မှုဖြစ်ခဲ့တာပါ UN ဘာသာရေးကောင်းဆောင်အယာတူလာအလီကာမနီကတော့အမေရိကန်ကိုပားရိုက်ပြီးလက်တုံပြန်လိုက်တဲ့တက်ဆိုင်မှုဖြစ်နေပြောဆိုလိုက်တယ်လို့ဒေသခံကအမေရိကန်ကချီချနေရပြီးအဆုံးသက်ချင်တန်ပြီးလို့လည်းပြောဆိုလိုက်ပါတယ်ဒီနေ့ကဟာဆန်ရူဂန်ကလည်းကုတ်တမူကာဆန်ဆူလမနီကိုတပ်ဖြတ်မှုတွေတုတ်ပြင်းမဲ့နောက်ဆုံးရည်မှန်းချက်ဟာဒေတာဝင်းကအမေရိကန်တပ်တွေကိုမောက်ထုတ်ဖို့ဖြစ်တဲ့အကြောင်း Twitter လူမှုကွန်ရက်ကနေပြောဆိုခဲ့တာပါအမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့တက်ခတ်မှုနဲ့ပတ်သက်လို့ဒီနေ့တုတ်ပြင်းပြောဆိုမှာဖြစ်ပါတယ်တက်ခတ်မှုဖြစ်ပြီးနိုင်ငံအတွင်းသမ္မတထရန့်က Twitter လူမှုကွန်ရက်ကနေပြောဆိုရမှာတော့တက်ခတ်မှုထိခိုက်မှုတိုင်းတာကိုစစ်ဆေးနေတဲ့ဖြစ်ကြောင်းနဲ့တတလောတိရလောက်ချင်းနေမစိုးရတဲ့အကြောင်းပြောဆိုထားပါအမေရိကန်ဟာကမ္ဘာမှာအင်အားကုန်ဆုံးတဲ့ကမ္ဘာပေါ်ကနေရာတိုင်းမှာလက်နက်ပစ္စည်းကိရာအပြည့်စုံတပ်ဆင်ထားတဲ့စစ်တပ်လည်းရှိနေတယ်ကြောင်းပြောဆိုခဲ့ပါတယ်။ဤရဝန်ကြီးချုပ်ရုံကတော့တိုက်ခိုက်မှုအတွင်းဤရတပ်ဖွဲ့တွေထိခိုက်ဒေဆုံးမှုမရှိကြောင်းနဲ့အမေရိကန်ဥဆောင်တဲ့မဟာမိတ်တပ်ဖွဲ့ဝင်တွေလည်းထိခိုက်ဒေဆုံးတဲ့သတင်းတွေမကြားရတဲ့ကြောင်းပြောဆိုထားတာပါ။ဤရနိုင်ငံကလက်တုံ့ပြန်တိုက်ခိုက်တဲ့ကြောင်းဤရကိုအတိပေးခဲ့တဲ့ကြောင်းလည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ကျောင်းချာအနာကိုထိပါတဲ့ရန်လိုတဲ့လူရောဖြစ်ပြောဆိုမှုတွေကိုလည်းပြည်ညာချက်ထဲမှာပယ်ချထားပြီးအမေရိကန်နဲ့အီရန်ကြားတင်းမာမှုတွေကနေစစ်ပွဲအဆင့်ထိဖြစ်မလာအောင်ထိန်းသိမ်းရဖို့လည်းတိုက်တွန်းနေတာပါအီရန်နိုင်ငံရဲ့ဝန်ကြီးမိုဟာမက်ရာဘက်ဆာယက်ကတော့တိုင်းပြည်ကိုကာကွယ်ဖို့အကန့်အသတ်နဲ့ဆောင်ရွက်ခဲ့တဲ့အကြောင်းပီတာလူမှုကွန်ရက်ကနေပြောဆိုလိုက်ပါတယ်စစ်ကြည့်ဖို့ကိုမလိုလားပေမဲ့ရန်လိုတဲ့လူရောတွေကတော့ကာကွယ်သွားမှာဖြစ်တဲ့အကြောင်းလည်းအီရန်နိုင်ငံရဲ့ဝန်ကြီးကပြောဆိုခဲ့တာပါအမေရိကန်ပင်လယ်ကုန်းစစ်ထာနယ်ချုပ်ကတော့ယူရိုနိုင်ငံဘက်ကမြို့တော်နောက်ဖက်ကီလိုမီတာ60အကွာမှာရှိတဲ့အာဆက်လီတက်စကန်နဲ့ကာတစ်ဒေသအဘေမှာရှိတဲ့စခန်းတွေကိုယူရိုကပြစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်ကြောင်းအတည်ပြုပြောဆိုထားပါတယ်